မြန်မာနိုင်ငံမှာအမျိုးသားပညာရေးဥပဒေပြင်ဆင်ရေး NLD အစိုးရနဲ့ကြောင်းသားခေါင်းဆောင်တွေညှိနှိုင်းဆွေးနွေးကြတဲ့အခါအဆင်ပြေချောမွေ့စေဖို့တစ်ဖက်နဲ့တစ်ဖက်အလျှော့အတွင်းတွေလုပ်ကြရမယ်လို့ပြပရောက်မြန်မာအရေးတက်ကြွလှုပ်ရှားသူတွေကပြောလိုက်ပါတယ်။တစ်ချိန်တည်းမှာပဲဒီလိုညှိနှိုင်းဆွေးနွေးပွဲတွေမှာပညာရေးဆိုင်ရာတက်ကြွတဲ့ပုံကိုယ်တွေလည်းထည့်သွင်းပါဝင်စေဖို့တိုက်တွန်းခဲ့ကြတဲ့အကြောင်းအသေးစိတ်ကိုမန္တန္တချာကဆက်ပြောပြပါမယ်ရှင်။
ဟုတ်ပါတယ်အရင်ဆိုရလက်ထက်တုန်းကပြုပြင်ပေးဖို့ပညာရေးတောင်းဆိုချက်17ချက်ကိုဒေါအောင်ဆန်းစုကြည်အပါအဝင်တာဝန်ရှိသူတွေနဲ့ဆက်လက်ညှိနှိုင်းဖော်ဆောင်သွားမယ်လို့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဘကတာရဲ့ဧပြီလ9ရက်စနေနေ့ကထုတ်ပြန်ခဲ့တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်ဒါနဲ့ပတ်သက်ပြီးပြည်ပရောင်မြမရေးတက်ကြွလှုပ်ရှားသူတွေကတော့ NLD အစိုးရနဲ့ကျောင်းသားတွေကြားညှိနှိုင်းဆွေးနွေးမှုတွေဟာအဆင်ပြေအောင်မြင်လိမ့်မယ်လို့ယုံကြည်နေကြတာပါနော်ဝေနိုင်ငံရောက်88မျိုးဆက်ကျောင်းသားတဦးဖြစ်တဲ့ကိုမြင့်အေးကတော့တစ်ဖက်နဲ့တစ်ဖက်အခက်အခဲမရှိပြပြလဲလဲညှိနှိုင်းဆွေးနွေးနိုင်ဖို့အတွက်အပေးအယူတွေအတိုးအလျှော့တွေလုပ်ကြဖို့တိုက်တွန်းနေပါတယ
်ပထမဆုံးကျွန်တော်ပြောချင်တာကကျောင်းသားတွေကသူတို့လူလာတဲ့ပညာရေးကိစ္စတွေကိုဆွေးနွေးညှိနှိုင်းနိုင်တဲ့အရေးချင်းရှိတယ်လို့ကျွန်တော်ပထမဆုံးဟိုမြင်ပါတယ်အခုတက်တဲ့အစိုးရကဥထင်ကျော်တောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရဆိုတော့ကဒီအစိုးရနဲ့စိတ်ဓာတ်ညှိနှိုင်းတဲ့အခါမှာပြည်လည်မှုရမယ်လို့ကျွန်တော်ကမျှော်လင့်ပါတယ်အဲ့တော့တခုတော့ပြောစရာရှိတာပေါ့ဒီမိုကရေစီသဘောကိုကတော့ပေါ့ဗျာတယောက်နဲ့တယောက်ကတောင်းဆိုချက်တယောက်ကလူလားချက်ကိုညှိနှိုင်းရတာဟုတ်ရအဲ့တော့တကယ်ဒီမိုကရေစီစစ်စစ်မှန်မှန်အစိုးရဆိုရင်တော့ညှိနှိုင်းမှုလုံးဝမှာဖြစ်တဲ့အတွက်ပြည်လည်မှာပဲဒါနဲ့ကိုပြောတဲ့အတိုင်းတော့ရရှိမှာရမှာပေါ့ဥပမာအားဖြင့်ပေါ့ဗျာကျောင်းသားတွေကပညာရေးအသုံးချက်ကို20ရာခိုင်နှုန်းဖြစ်ရမယ်လို့ပြောထားတယ်အဲ့တော့လက်ရှိတိုင်းပြည်ရဲ့အခြေအနေအရရအရ20ရာခိုင်နှုန်းကတော့ငါတို့ကတော့မတုံးနိုင်ဘူးဆိုတော့အပေးယူတော့ဖြစ်သွားရင်ဖြစ်သွားနိုင်တယ်ပေါ့အဲ့ခါမှာတော့တောင်းတောင်းညှိနှိုင်းရမှာတခုတော့ပြောစရာရှိတာပေါ့စိတ်ဓာတ်ညှိနှိုင်းနေဆိုတဲ့အခါကျတော့ကိုလူသားကကြီးတော့အကုန်လုံးတော့ရချင်မှရမယ်အဲ့တော့ဒါကတော့ညှိနှိုင်းနေဆိုတဲ့ခုနပြောတယ်ပြောကသူ့ဘက်ကအချော့တင်းကိုဘက်ကအချော့တင်းဆိုတာတော့ရှိမှာပေါ့လေအဲ့တော့ကျွန်တော်မြင်တာတော့အောင်မြင်နိုင်တယ်လို့ကျွန်တော်ကတော့ယုံကြည်ပါတယ
်တခါကျောင်းဆရာမဟောင်းတူလည်းဖြစ်နိုင်ငံရေးတက်ကြွလှုပ်ရှားသူတူလည်းဖြစ်တဲ့အမေရိကန်ပြည်ထောင်စုရောက်မက်ခင်အင်းမြင့်ကတော့ကျောင်းသားတွေအနေနဲ့စိတ်ဆန္ဒမစော်ပဲဖြစ်ဖြစ်ချင်းညှိနှိုင်းမှုကိုတိုက်တွန်းခဲ့ပါတယ်
။အခုက NLD အစိုးရဖြစ်ပေမဲ့ဒီအာဏာရှင်အစိုးရလုပ်ထားတဲ့ဟာတွေကိုလည်းအခုကတဖြည်းဖြည်းနဲ့ဟိုလုပ်ယူနေရတဲ့အပေါ်မှာဖြစ်ပေါ်လာမဲ့အဖြစ်အတွေပြေလည်အောင်ဆိုတဲ့ဟာတွေဟာအချိန်ကိုပေးပြီးစောင့်နေကြပါတယ်။ဟိုကျောင်းသားပဲဖြစ်ဖြစ်ဘယ်သူပဲဖြစ်ဖြစ်ပေါ့နော်ဒီလှုပ်ချင်နေတဲ့ဆန္ဒတွေအရာတွေမှန်သမျှတွေကိုအမအနေနဲ့ပြောချင်တာတော့အချိန်လေးကိုပြီးခံပြီးစောင့်ကြပါမယ်ပေါ့နော်အားလုံးကိုအစဉ်ပြေချောမွေအောင်လုပ်ရမည်ဖြစ်တဲ့အတွက်ကြောင့်မလို့ခုချက်ချင်းရေရွန်းတူခုရေကြီးတောက်လို့တော့မရဘူးပေါ့နော်အားလုံးကိုအချိန်လေးစောင့်လိုက်လို့ရှိရင်အကုန်လုံးအစဉ်ပြေချောမွေတဲ့ညီလန်းတွေကိုရမှာပ
ါဒါပြင်အမျိုးသားပညာရေးဥပဒေပြင်ဆင်ရေးညှိနှိုင်းဆွေးနွေးကြတဲ့အခါတသိနားလေတဲ့ပညာရှင်တွေပါဝင်ဖို့လိုအပ်တယ်လို့လည်းသူတို့ကထောက်ပြခဲ့ကြတာပါ88မျိုးဆက်ကျောင်းသားတဦးဖြစ်တဲ့ကိုမြင့်အေးကတော့
အစိုးရနဲ့ဆွေးနွေးတဲ့အခါမှာ NNE ကပါတာတော့ကောင်းတယ်ကျွန်တော်မြင်တာတော့ NNE ကပါထားတာအကောင်းဆုံးလို့ကျွန်တော်ထင်သူတို့ကပညာရှင်အုပ်စုလည်းဖြစ်တယ်ပညာရေးနဲ့ပတ်သက်လို့လည်းဒီဇိုင်းမှတ်မှတ်လုပ်နေတဲ့သူတွေဖြစ်တဲ့အတွက် NNE ကပါရင်တော့ကျွန်တော်မြင်တာတော့အင်မတန်တင့်လာတယ်သူတို့ NNE ရဲ့အကျောင်းသားရဲ့အစိုးရရဲ့ပေါ့နော်အဲ့လိုမျိုးသုံးပလဲပြောနိုင်ရင်တော့အင်တာကောင်းတယ်လို့ကျွန်တော်တော့ထင်တယ်
။ဒါအပြင်ဘကတာအဖွဲ့ချုပ်ခေါင်းဆောင်ကိုကျော်ကိုကိုကအမျိုးသားပညာရေးဥပဒေပြင်ဆင်ရေးမှာတက္ကသိုလ်ကျောင်းနဲ့ကျောင်းသားသမဂ္ဂပေါ်ပေါက်ရေးဟာအဓိကကျတယ်လို့ပြောဆိုခဲ့တာနဲ့ပတ်သက်လို့လည်းအမေရိကန်ရောက်နိုင်ငံရေးအကျဉ်းသားဟောင်းတဦးဖြစ်တဲ့ကိုအောင်မြတ်သူကထောက်ခံပါတယ်
။ကျောင်းသားရှိလို့ကျောင်းသားသမဂ္ဂရှိမှာပဲ။ကျောင်းသားတွေပတ်သက်ပြီးတော့ကျောင်းသားတွေကိုစားပြုတဲ့အတန်တော့ကျောင်းသားသမဂ္ဂပဲထွက်မှာပဲ။သမဂ္ဂမရှိတော့သူဘယ်မှလာထွက်နေမှာပေါ့။ဒါပဲ။ဒီကတော့ကျွန်တော်သမဂ္ဂလူတော်တွေမှာဆွေးနွေးတဲ့ခါကျတော့ကျွန်တော်သမဂ္ဂဖြုတ်ပို့တော်မှာ NLD ရဲ့လူနေစုကဘာလို့ဒီလိုညှားစေရဖို့ဦးစားပေးတဲ့သဘောရှိတယ်လေတိတ်ပြီးတော့ဘုန်းတိုင်းမှာတွားတဲ့သဘောရှိတာ။ဒီလူကျန်တဲ့မှာပါတယ်ကျွန်တော်သမဂ္ဂဆိုစာသာတော်မှာဖြုတ်ခဲ့ရတဲ့သူပါတယ်။ဒီနေ့မှာကျတော့ကျွန်တော်ထင်အားလုံးပြောင်းလဲပြောင်းမှာဖြစ်ပါတယ်။
ပညာရေးဥပဒေပြင်ဆင်ရေးကျောင်းသားတွေဘက်ကတောင်းဆိုတဲ့အချက်17ချက်ထဲမှာတော့ပညာရေးအသုံးစရိတ်ကို20ရာခိုင်နှုန်းသတ်မှတ်နိုင်ဖို့အခမဲ့ပညာရေးစနစ်ကိုအလဲလန်းအဆင့်ထိတိုးမြှင့်ကျင့်သုံးမှုကျောင်းသားအရေးခင်းတွေကြောင့်ကျောင်းထုတ်ခံခဲ့ရတဲ့ကျောင်းသားတွေကိုကျောင်းပြန်တက်နိုင်ခွင့်ရဖို့စာမွေးပွဲစနစ်နဲ့ပညာသင်ကြားနည်းစနစ်တွေပြောင်းလဲဖို့စတဲ့အချက်တွေပါဝင်ပါတယ်ရှင်